သိခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးခြင်းအကြောင်းအရာကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီရခင်ရဲ့ယခုဆိုတော့ခင်ဗျာပထမဆုံးဖွဲ့စည်းပုံချင်းနှိုင်းယှဉ်တင်တဲ့ထင်ပါတယ်လွတ်လပ်ရေးပြီးခါစားကျင်းသုံးခဲ့တဲ့ဒီမိုကရေစီအခြေခံတဲ့ဖွဲ့စည်းပုံနဲ့အခု NLD ခေတ်ဒီမိုကရေစီအခြေခံတဲ့ဖွဲ့စည်းပုံချင်းကတော့အတော်လေးကွာမယ်ထင်ပါဆရာအဓိကဘာနှိုင်းယှဉ်လိုပါလဲဆရာအင်းတို့
အဲဟိုကတော့နိုင်ငံတည်ထောင်မှုလုပ်ထားတဲ့ဥပဒေကိုဗျာဆိုတော့စပြီးတော့ဒီမျောလင့်ချက်တွေအများကြီးရှိတာပေါ့ဗျာအခုလက်ရှိဥပဒေကတော့ဟိုစစ်တပ်ကသူ့အခန်းကဏ္ဍဆက်လက်တည်မြဲအောင်လုပ်ထားတဲ့ဥစ္စာဆိုတော့မတူဘူးပေါ့ဒါပေမဲ့အဲ့ဒီကိနဲ့ဂုကိနဲ့မှာဟိုဗမာနိုင်ငံရေးမှာအဓိကမပြောင်းမလဲပြန်နေတာပုဂ္ဂိုလ်ရေးပေါ့ဗျာနိုင်ငံရေးတဲ့ပုဂ္ဂိုလ်ရေးကအဓိကဖြစ်နေတာပေါ့ဆိုတော့ဒီအဲ့ဒီပုဂ္ဂိုလ်ရေးရှိနေတဲ့အတွက်ဒီဒီမိုကရေစီစနစ်ပေါ့ဒီမိုကရေစီဆိုတာကျင့်စဉ်ပေါ့ဗျာစနစ်တစ်ခုတည်ထောင်ပြီးရင်ဒီစနစ်အတိုင်းလုပ်ရမယ်ဆိုတော့မှန်တာမှားတာလည်းဒီစနစ်အတိုင်းပြင်ရမယ်ဆိုတဲ့ဥစ္စာပေါ့ဗျာအနောက်နိုင်ငံမှာလည်းရှိတယ်ဒီဒီမိုကရေစီစနစ်ကြောင့်ဒီခေါင်းဆောင်ကိုတင်မိတယ်ကိုတင်တဲ့ခေါင်းဆောင်မဟုတ်တာလို့လည်းကိုခံပေါ့ဗျာဒီနောက်ကျမှနစ်ပြတဲ့အခါကျမှသူ့ဖြုတ်ချပေါ့ဗျာဆိုတော့အဲ့ဒါမျိုးဒါပေမဲ့ဒီစနစ်ကနမကျင်းနာပြင်နေလေကိုလှုပ်ထားတဲ့အတွက်ဒါလက်ခံရမယ်။အဲဒါဒီမိုကရေစီသဘောတရားပဲ။ဆိုတော့ဒီဟာကိုဘလောက်ထိအောင်ကျင့်သုံးနိုင်လဲဆိုတာဒီမှာရှိတဲ့နိုင်ငံအင်အားစုတွေကလှုပ်ကြတာပေါ့ဗျာ။မမပြည်မှာတော့ဒီပုဂ္ဂိုလ်ကြီးကအဓိကဖြစ်နေတယ်ဗျာ။ဒီဘတ်ဆပ်ပလကိကလည်းပုဂ္ဂိုလ်ကြီးပဲ။ဘူဂျုံအောင်ဆန်းလွတ်လပ်ရေးကြိုးပမ်းတော့ကလည်းဘူဂျုံအောင်ဆန်းပုဂ္ဂိုလ်ကြီးပဲ။ဆိုတော့ဒီပုဂ္ဂိုလ်ကြီးတွေလုပ်တဲ့အတွက်ဟိုပါတီနိုင်ငံရေးတောင်ပြည်ပြည်ပြည်မလုံနိုင်ဘူ
းဟုတ်ကဲ့ဆိုတော့အဲ့ဖွဲ့စည်းပုံကတော့စစ်တပ်ကအာဏာတည်မြဲရေးလှုပ်ထားတယ်ပေါ့အခုတော့တိုင်းရင်းသားတွေရဲ့အခွင့်အရေးနဲ့ပတ်သက်ကြရင်တော့ဘယ်လိုရှင်းလဲဆရာဟိုတုန်းကဖွဲ့စည်းပုံမှာတိုင်းရင်းသားရဲ့အခွင့်အရေးပူပိတ်ခဲ့လေသလားအခုဖွဲ့စည်းပုံမှာတော့ဘာများပို့ထုလာသလဲအဓိကဒါလည်းပဲမြန်မာနိုင်ငံရဲ့အရေးကြီးတဲ့ပြဿနာတရားဖြစ်နေလို့
အခုအခြေခံဥပဒေမှာတော့ဒီပြည်နယ်အစိုးရဆိုပြီးတော့ပေါ်ပေါက်လာတယ်ပေါ့ဗျာဒါနဲ့ပြည်နယ်အစိုးရဘလောက်လုံးပိုင်ခွင့်ရှိရင်လည်းတော့မပြီးဘူးအဲပြီးနေမှာလဲအစိုးရကိုစန့်ကျင်တဲ့ဒိုင်းနာလဲနေခိုင်ရှိတယ်အဲတော့ဒီပြီးနေအစိုးရရောဒိုင်းနာလဲနေခိုင်နဲ့ဘယ်လောက်ထိအောင်အကောမိုဒိတ်လုပ်နိုင်မလဲကျွန်တော်မြင်တာတော့ဒီ NLD အစိုးရအခုသူ့မှာလုံနိုင်စရာတွေအများကြီးရှိတယ်ပေါ့ဗျာဥပမာဆိုဒီစီးပွားရေးရှိမယ်ပေါ့ဗျာပညာရေးရှိမယ်ကျန်းမာရေးရှိမယ်ဒီဘက်ကအင်တန်ယုံရင်ပြစီနော်ဒါတွေကိုစောက်ချမလုပ်ခင်းနဲ့ကိုမနိုင်တဲ့ဒီတိုင်းရင်းသားကိစ္စသွားလုပ်တဲ့အတွက်ဟိုမနိုင်မင်းဖြစ်နေတဲ့သဘောပေါ်ကြအဲ့လိုပဲမြင်ရတယ်ပြောရ
ဆိုတော့လွတ်လပ်ရေးပြည်သားဒီမိုကရေစီအဲ့ဒီခေတ်မှာလည်းပဲတိုင်းရင်းသားသဘုံတွေတိုင်းရင်းသားပုံကံမှုတွေတိုင်းရင်းသားအပြင်ဝါဒရေးအရာပုံကံမှုတွေကွန်မြူနတီတို့ရဲဘော်ဖြူလို့ဆိုတာရှိခဲ့လို့ပဲရောင်စုံသဘုံတော်ခေါ်ခဲ့ပါတယ်ဆရာအဲ့တော့အဲ့ဒီခေတ်ကဒီသဘုံထားတဲ့အနေထားနဲ့အခုအနေထားရောဆရာဘယ်လိုနှိုင်းရှင်လိုပါလဲဆရာ
အဲဒီတော့ကလည်းကျွန်တော်မှတ်မိတယ်လို့တော့ဒီသဘုံထားတဲ့အခြေအနေရောက်သွားအောင်တွန်းပို့ဆိုလည်းဖြစ်သွားတာပေါ့ဗျာဆိုတော့ဘာလို့လဲဆိုတော့အစိုးရကလည်းဖွဲ့ခါစားမကြသေးဘူးဒီမိုကရေစီအတွေ့အကြုံကလည်းမရှိဘူးမရှိတဲ့အတွက်လက်နဲ့အားကိုးပြီးတော့လှုပ်တဲ့ကံမှောင်မှဆိုရင်ဒီပါလီမန်ဘောင်ထဲမှာအတိုက်အခံလှုပ်ခွင့်မပေးနိုင်ဘူးပေါ့ဗျာအဲ့လိုလောက်ခွင့်ပေးနိုင်ရင်တော့တမျိုးတပီဖြစ်သွားနိုင်တာပေါ့ဆိုတော့အဲ့လိုအဲ့လောက်ထိအောင်လည်းမရင်ကျက်ဘူးဆိုတော့ပုဂ္ဂိုလ်ရေးတွေကများတော့ဖားမယ်စီးမယ်ထောင်ချမယ်ဆိုတော့လုတ်ပိုင်ခွင့်မရှိဘူးပေါ့ဗျာအဲ့ဒါနဲ့ခေါင်းဆောင်ပိုင်းကိုအဲ့လိုလှုပ်တော့တောခုကြတာပေါ့ဒီခရင်ကိစ္စမှာလည်းဆွေးနွေးတဲ့ဥစ္စာကြီးကမလုံနိုင်ဘူးဆိုတော့အစိုးရကမစွန့်ဆောင်နိုင်တာကြီးအများကြီးရှိတယ်အဲ့မစွန့်ဆောင်နိုင်လို့လည်းအဲ့လိုဖြစ်ကုန်တာပေါ့အခုလည်းဒီအပြည့်အကရဆဲရေးဆိုပြီးတော့လုတ်တယ်ပေါ့ဗျာဟိုအရင်တော့ဟိုဘုန်နေဝင်းကိတ်ကလည်းအများကြီးလုတ်ခဲ့တာပဲဒါရင်းနဲ့မဖြစ်ဘူးမဖြစ်တော့အခုလည်းပဲလုတ်တယ်လုတ်ပြီနဲ့လည်းအပြည့်အကရဆဲရေးဆိုတာဆွေးနွေးတာတော့ NLD ကဆွေးနွေးတယ်တကယ်အပြည့်အကရတာဘယ်သူကရတာလဲစစ်တပ်ကရအပြည့်အကရဆဲရေးမှာအောက်မှာအသေးစိတ်တွေကိုလိုက်ပြီးတော့အကောင့်တွေပေါ်တာစစ်တပ်ကအကောင့်တွေပေါ်တာ NLD ကအကောင့်တွေပေါ်တာမဟုတ်ဘူ
း
အဲ့ဒီမှာပြဿနာပဲ
ဆိုလွတ်လပ်ရေးရပြည်ရဲ့ခေတ်မှာတုန်းကရောဆရာတိုင်းရင်းသားတွေညှိနှိုင်းတဲ့နေရာမှာစစ်တပ်ရဲ့လွှမ်းမိုးမှုဘယ်လောက်ရှိခဲ့ပါလဲ
တိုင်းရင်းသားအဲ့ဒီမှာကရင်ရှိတယ်ပေါ့ဗျာကချင်ရှိတယ်ပေါ့ဗျာဆိုတော့ အဲ့ဒီအချိန်မှာလဲအတိုင်းအတာပေါင်ဖတ်စားပလာသူလုံနိုင်ခဲ့တဲ့စိတ်ပိုင်းနေရှိတယ်ပေါ့ဗျာဆိုဒါပေမဲ့တကယ်တကယ်အားလုံးဟိုဟိုဒင်းပြအောင်တော့သူမလုံနိုင်ဘူးတိုင်းအတာထဲမှာလဲအကွဲအပြေအများကြီးရှိတာဟု
တ်ကဲ့နောက်စစ်တပ်ထက်မဟုတ်ကွဲပြီးတော့ကရင်တချို့ကစစ်တပ်ထက်ကနေပြီးတော့တော့ခုသွားတာတွေပါတွေလဲအများကြီးကြားပါတယ်အဲ့ဒါကြတော့စစ်တပ်ကဒီဟာကိုသူတို့တက်မတော့အတွင်းမှာကိုညီညွတ်ရေးအောင်မတိဆောက်နိုင်ဘူးဆိုသဘောပေါက်ရှာ
အဲ့ဒီတော့ကစစ်တပ်ကဟိုနိုင်ငံရေးယုံကြည်ချက်ရှိတဲ့စစ်တပ်ပေါ့ဗျာအဲ့ဒီတော့ကဘာလို့လဲဆိုတော့စစ်ပီးခင်မှာဆိုနိုင်ငံရေးရည်ရွယ်ချက်နဲ့တည်ထောင်ထားတဲ့စစ်တပ်ဆိုတော့အဲ့ဒီတည်းမှာနိုင်ငံရေးသဘောတရားခံယူချက်ရှိတဲ့စစ်ဘိုလ်တွေလည်းရှိတယ်ပေါ့ဗျာအဲ့ဒီစစ်ဘိုလ်တွေကနေပြီးတော့တောခုသွားတာပဲဟိုတဘုံဖြစ်သွားတာပဲအဲ့ဒီတငိုင်းခိုင်ချက်ရှိတဲ့စစ်ဘိုလ်ကြီးကသဘုံဖြစ်သွားတယ်မရှိတဲ့လူတွေကြံနေတာပေါ့ဗျာပတ်စပ်ပါလာအောင်မှာ
ဟုတ်ကဲ့နောက်တစ်ခုကဆရာဥမာရခိုင်မှာဖြစ်တဲ့ဘင်္ဂလားဒေ့ရှ်နဲ့ဟိုဘက်ကဒုက္ခတွေထွက်ပြရတဲ့ကိစ္စလွတ်လပ်ရပြီးခင်မှာလည်းပဲမူဂျာဟစ်သဘုံတွေပါညာဆိုတာရှိခဲ့ပါတယ်ဆိုတော့ပြဿနာကအခုလောက်တော့မကြည့်ကြခဲ့ဘူးအဲ့ဒါဆရာဘာကြောင့်လို့ထင်ပါလဲဆရာဟိုတုန်းနဲ့အခုကွာခြားသွားတဲ့
အဲ့ဒီတော့ကတော့တိတ်မသိကြဘူးပေါ့ဗျာဒါ local affairs ပေါ့သူကနေသူလူတွေတော့ပေးတာပဲဒီရင်လေဒီတင်းကလောက်ထိအောင်မပြန်ပွားဘူးအခုကတော့တင်းကပြန်ပွားတဲ့ဥစ္စာလည်းများတယ်နောက်ပြီးတော့ဒါဒေတာလေးတစ်ခုရဲ့ကိစ္စကဒါကမ္ဘာကိစ္စဖြစ်သွားအောင်ကြီးကြီးအောင်လုပ်တဲ့ဖွဲ့အစည်းတွေလည်းရှိတယ်ပေါ့ဗျာဆိုတော့အဲ့ဒီကနေဟိုတပြေးတပြေးနဲ့ဒီကိစ္စအနဲ့ထွင်ရမယ့်ကိစ္စကိုဟိုပစိန်နဲ့ပေါသွားသလိုဖြစ်သွားတာပေါ့ဗျာ
တစ်ချိန်တည်းမှာပဲအဲ့လွတ်လပ်ရေးရပြီးတဲ့ခေတ်ကမီဒီယာကိုတော်တော်လေးတန်းတန်းတရပြောကြပါတယ်သတင်းစာလွတ်လပ်ခွင့်တွေဘယ်လောက်ရှိခဲ့တယ်ဘာညာဆိုတာဆရာဘယ်လိုနှိုင်းရှင်လို့ပါလဲကျွန်တော်တခုဖတ်မိတာလွတ်လပ်ရေးရခေတ်မှာလည်းပဲသတင်းစာတိုက်ကိုမီးရှို့ဖျက်ဆီးတာရိုက်နှက်တာတွေတောင်ကြုံခဲ့တယ်ဆိုတော့အခုခေတ်အချိန်ထဲသိပ်ပြီးတော့လွတ်လပ်မှုရှိခဲ့တယ်လို့ဆရာထင်ပါလား
လွတ်လပ်ရေးရပြီးတဲ့အချိန်မှာလည်းပဲခုနကကျွန်တော်ပြောတယ်ဒီသူကဟိုနည်း professionalism ပေါ့ဗျာဂိုင်းကနာဖွယ်စီးတည်းကတိတ်များတာဟုတ်ဗျာအဲ့ဒါကိုမထိန်နိုင်ဘူးဆိုတော့ဒီတဲမှာဟိုစစ်တပ်နဲ့လဲတွားပြီးတော့အရင်တော့ကဟိုဆိုရှယ်လစ်ပါတီကြီးတာဗောဗျာဆိုရှယ်လစ်ပါတီကစစ်တပ်ထဲမှာလဲဆိုရှယ်လစ်ပါတီဝင်တွေကအများကြီးကြီးတယ်ဆိုတော့အဲ့ဒီလူတွေနဲ့ဒီတည်မြဲဖတ်စပ်ပလာအဖွဲ့နဲ့ဆက်ထားတာရှိတယ်ဗောဗျာဆိုတော့အဲ့ဒီမှာဝေဘာနဲ့သတင်းစာရိုက်ဆိုဝင်ပြီးတော့ရိုက်ချိုးမယ်ခွဲမယ်ဗောဗျာအဲ့ဒါမျိုးဒါမျိုးတွေကလုံးလေးလုတာရှိတယ်ပေါ့ဗျာလူမိုက်မွေးပြီးတော့လုတဲ့ကိစ္စပေါ့ဗျာပါတီရမုံငွေတဲ့ဟိုပါတီကနေဓမြတိုက်ခိုင်းနိုင်တယ်ဟိုဘာလို့ဒီသတင်းတွေတောင်ရှိပါလဲ
ဟုတ်ကဲ့ဆရာအဲ့တော့လွတ်လပ်ရေးရပြီးခေတ်မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့အခုလက်ရှိဒီမိုကရေစီတနည်းပြောရင်ဖတ်စာပလာဒီမိုကရေစီနဲ့ NLD ဒီမိုကရေစီအတူတူပဲလားသူတို့မျိုးအခုခေတ်မှာပိုတွတ်တက်လာလားပိုပြီးဆုတ်ယုတ်သွားတယ်လားဆိုရင်ဆရာဘယ်လိုပြောမလဲဆရာ
ရုပ်သားတော့ပြောရခဲ့တယ်ဗျာဘာလို့လဲဆိုတော့ဒီလူလိုက်ရကစားမှာဒီမိုကရေစီရှိတယ်ဆိုတာစစ်တပ်ကတော့အယက်သားရဲ့လက်အောက်ခံပေါ့ဗျာဒီဒီမိုကရေစီအပြောင်းအလဲမှာလက်နက်ကင်ဖွဲ့စည်းကိုကြည်တာပေါ့ဗျာဥပမာမှာဆိုတော့အဲ့ဒီတော့ကတော့စစ်တပ်ကအစိုးရလက်အောက်မှာရှိတယ်လို့ပြောနိုင်တယ်ဆိုတော့အယက်သားလက်အောက်ခံအခုကတော့အယက်သားလက်အောက်ခံမဟုတ်တော့ဘူးမဟုတ်တဲ့အတွက်ဒီမိုကရေစီအဆင့်မှာတော့အဲ့ဒီလူလိုက်ရကစားပိုတာတယ်လို့ပြောနိုင်တာပေါ့ဘာလို့လဲဆိုတော့စစ်တပ်ကကောင်းဆောင်မဟုတ်ဘူးအစိုးရရဲ့နောက်လိုက်ပဲဖြစ်ရမယ်စစ်တပ်ကကောင်းဆောင်ဖြစ်နေရင်ဒါဒီမိုကရေစီမဟုတ်တော့ဘူးဆိုတော့ဗမာပြည်မှာအခုစစ်တပ်ကကောင်းဆောင်တစ်ပိုင်းဖြစ်နေတာဟုတ်ပြီဟိုဖြစ်ရမှာစစ်တပ်ကိုလွတ်တော်နဲ့အုပ်ချုပ်ရေးအောက်မှာထားဖို့လိုတယ်လွတ်တော်နဲ့အုပ်ချုပ်ရေးအောက်မှာစစ်တပ်ကိုဘယ်လိုထားမလဲဘယ်လိုကြီးကြပ်မလဲဆိုတာအဲ့ဒါဟိုစဉ်းစားဖို့ပေါ့ဗျာဆိုတော့အဲ့တော့အဲ့လိုမဟုတ်ဘဲနဲ့စစ်တပ်ကလွတ်တော်အောက်ကိုမရောက်ဘူးအရသာအောက်ကိုမရောက်ဘူးဘယ်နဲ့တပိစချဖြစ်နေမယ်ဆိုရင်တော့ဒါဟိုဒီမိုကရေစီလမ်းကြောင်းဘယ်တော့မှမရောက်တော့ဘူ
းဟုတ်ကဲ့ဆရာနောက်ဆုံးတစ်ခုကဆရာပြောခဲ့တဲ့ပုဂ္ဂိုလ်ရေးကိုယ်ွယ်စီကမှုဟိုတုန်းကလည်းရှိရအခုလည်းရှိနေဆိုတော့အဲ့ဒီကိစ္စမင်းမိန်သွားအောင်ကဘယ်လိုလုပ်ရင်ရမယ်လို့ဆရာထင်ပါလဲဒီနေ့တနေ့မှမြန်မာလူဖွဲ့စည်းမှအဲ့ဒီဟာပပျောက်သွားနိုင်တယ်နိုင်ငံရေးစစ်စစ်ဖြစ်လာနိုင်မယ်လို့ဆရာထင်ပါလား
ဟိုလောလောဆယ်တော့ကျွန်တော်လည်းမမြင်ဘူးညာဘာလို့လဲဆိုတော့ဟိုလောလောဆယ်လည်းဟိုဒေါ်စုပဲဝိုင်းပြီးတော့ရှ िख ိုးနေကြတာဟုတ်သမရအဟောင်းအောင်သမရအသိကောအချင်းတိုင်းဒေါ်စုကိုရှ िख ိုးကြတာပဲအဲ့လိုပဲဗိုလ်ချုပ်အောင်ဆန်းကိုရှ िख ိုးတယ်စီကကူးွယ်မှုဆိုတော့ဒီပါတီပီပီပီမြင်ဖြစ်မလာဘူးညာ NLD ကလည်းပါတီပီပီပီမြင်ဖြစ်မလာဘူးဥပမာပါဗျာကျွန်တော်ပြောမယ်တခြားပြောနေဗီယက်နမ်ကိုကြည့်ရုပ်ကိုကြည့်သူတို့ကပါတီအပရိတ်တ်ရှိတယ်ပါတီမရှင်တွေ ဗီယက်နမ်မှာအစိုးရတွေပြောင်းသွားတယ်စီးပွားရေးပေါ်စီတွေပြောင်းသွားတယ်ပြောင်းသွားပြီနဲ့သူတို့ရဲ့ဒီပါတီမရှင်နရီကလိုက်လုံနိုင်တယ်လက်စားရတွေပဲပြေးချေလုံနိုင်တယ်ဘာမှပြန်အဲ့ဒါမရှိဘူးဗျာဆိုတော့သူသူ့ဘာအစိုးရလမ်းစဉ်နိုင်စီးပွားရေးလမ်းစဉ်တွေပြောင်းသွားတယ်ကွန်မြူနီကလည်းအရေးရှင်ပြောင်းသွားပြီနဲ့ဒီပါတီအပရိသတ်ဆက်ကျန်နေတယ်အဲ့အဲ့ဒီအပရိသတ်ဆက်နေဆက်ပြီးတော့လုံသွားတာပဲတော့ဘမိုင်းမအဲ့လိုလုံးမဲ့လူမရှိဘူးအဲ့ဒါစစ်တပ်ကအကုန်ဖျက်ပြစ်ထားတာဟုတ်ရဲ့အဲ့ဒါပဲကြံတော့လေအဲ့တော့အခုပြန်ပြီးတော့တီထောင်နိုင်မယ်ဆိုလို့ရှိရင်တော့ဖြစ်နိုင်သေးတယ်ပေါ့ဗျာအားကြီးတဲ့ပါတီကနေစုဆောင်းပြီးတော့ဒီရတားအဖွဲ့အစည်းတွေအားကောင်းလာအောင်လုပ်နိုင်မယ်ဆိုလို့ရှိရင်တော့ဒါဖြစ်နိုင်သေးတယ်ဘာလို့အဲ့ဒါမဟုတ်ရင်တော့စီးနဲ့ကားနဲ့လုံနိုင်တာစစ်တပ်ပဲရှိတာဟုတ်ရဲ့အဲ့တော့အချိန်တိုင်းစစ်တပ်ကလာအုပ်သွားအောင်ပါ